တင်ကူနိုင်ငံက FASD Fresh လို့ခေါ်တဲ့နိုင်ငံသားအကူအညီထောက်ပံ့ရေးအလို့သမားအစည်းအရုံးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစင်ကာပူနိုင်ငံမှာအိမ်အကူအဖြစ်လာရောက်အလုပ်လုပ်ကင်ကျင်တဲ့မြန်မာမျိုးသမီးတွေကိုလေ့ကျင့်သင်ကြားပေးဖို့စင်တာတစ်ခုဖွင့်လှစ်သွားမှာဖြစ်တယ်လို့စင်ကာပူထုတ် Straight Time သတင်းစာမှာရေးတော့ထားပါတယ်။ First အဖွဲ့အနေနဲ့မြန်မာမျိုးသမီးတွေကိုချက်ပြုတ်ပြီးအပါဝင်လိုအပ်တဲ့သံမွေးဝမ်းကြောင်းပညာတွေသင်ကြားပေးသွားမှာဖြစ်တယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌဆန်ချွန်းကပြောပါတယ်။စင်ကာပူ၊ထိုင်း၊ဟောင်ကောင်၊မကာအိုနိုင်ငံတွေမှာမြန်မာမျိုးသမီးတွေအိမ်ပေါ်အလုပ်တရားလုတ်ကင်တာကို2014မှာမြန်မာအစိုးရကပြိတင်ခဲ့ပြီးနောက်အဲ့ဒီတားမြစ်ချက်ကိုပြီးခဲ့တဲ့ AP 24ရက်နေ့ကပြန်လည်ရုပ်သိမ်းကြောင်းမြန်မာအစိုးရကကြေညာခဲ့ပြီးနောက်မှာစင်ကာပူနိုင်ငံဘက်ကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်မြန်မာအစိုးရကတားမြစ်ခဲ့ပေမဲ့လည်းစင်ကာပူမှာမြန်မာအမျိုးသမီးတွေကတော့အိမ်ပေါ်အဖြစ်လာရောက်လုတ်ကင်ခဲ့ကြပါတယ် Facebook ရဲ့ခံမှန်းချက်အရစင်ကာပူမှာအိမ်ကူလုတ်ကင်ပြောင်း2000ခွဲထဲမှာမြန်မာအမျိုးသမီးက5000လောက်ရှိပါတယ်